ရုရှားနိုင်ငံမော်စကိုမြို့မှာထရန့်တာဝါအဆောက်အဦဆောက်လုပ်ဖို့ကြိုးပမ်းနေတာတွေကိုလွတ်တော်မှာလိမ်လည်ထွက်ဆိုဖို့သမတ်တော်နဲ့ထရန့်ကသူ့ရှင်းနေကိုညှဉ်းချခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်လာပါတယ်။သမတ်နဲ့သူ့ရဲ့ရှင်းနေအောင်မက်ကယ်ကိုဝင်တို့အကြောင်းဖော်ပြထားတဲ့သတင်းကိုတော့အမည်မဖော်လိုတဲ့ပြည်သူဆွေးရတရားဝင်စုမွေးရရှိနေကိုကုကာပြည်ဘတ်စီသတင်းဌာနကမနေ့နောက်ပိုင်းမှာဖော်ပြလိုက်တာပါ။ရုရှားနဲ့ပတ်သက်တာတွေကိုလွတ်တော်မှာလိမ်လည်ထွက်ဆိုဖို့သမတ်ကညှဉ်းချခဲ့တဲ့အကြောင်းသူဆုံးသစ်စီမှုရောဂါမူလာကိုရှင်းနေကိုရင်ကပြောခဲ့တယ်လို့လဲကိုကရေးသားထားပါတယ်။တင်းမှာကိုကဖော်ပြသူလုံခြုံရေးရရှိနေဦးဟာအမှုကိုဆုံးဖြတ်စစ်ဆေးရမှာပါဝင်သူတွေဖြစ်တဲ့အကြောင်းလဲတင်းကဖော်ပြထားတာပါ။ Channel 2စောင့်ရေးစီမံကိန်းကိုကြီးကြပ်ဖို့တာဝန်ပေးထားတဲ့တမင် event ကနေတာဖြစ်သူဒေါ်နယ်ဂျူနီယာတို့ကိုလဲရှင်းနေကိုရင်ကအင်ချမ်းမြေလုပ်ငန်းနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေအသေးစိတ်ကိုပုံမှန်စီရင်ခံခဲ့ရတယ်လို့လဲတင်းကရေးပါတယ်။ဒီနေ့မှာပဲရုရှားနဲ့စစ်တပ်ညီနဲ့နေတဲ့တင်းချက်လက်တွေကိုလဲရှင်းနေကိုရင်ကစင်ခံရတယ်လို့ဆိုပါတယ်။တမန်ကြီးကောက်ပွဲမှာနိုင်ရခဲ့တဲ့တမန်ဆန်ကတော့ရုရှားနဲ့အသေးကြီးလုပ်ခဲ့တာဘာတစ်ခုမှမရှိတဲ့အကြောင်းပြောဆိုထားတာပါ။ရုရှားနဲ့ပတ်သက်ခဲ့တာတွေကိုတော်တော်ကြီးကကွန်ပီရှင်းမှာလင်းလင်းဖုံးပြီးကိုကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်ဟာအကြီးမားဆုံးဆွဆွဲချက်တစ်ခုဖြစ်တဲ့အတွက်မှန်ဆိုတာပေါ်ထွက်နိုင်လိုအပ်တယ်လို့ဆောင်ရွက်တော်မှာဖြစ်တဲ့အကြောင်းလဲအောက်လွတ်တော်ထော်လိုင်းကွန်ပီဥက္ကဋ္ဌဒီမိုကရက်တစ်တော်ကိုလည်းအတန်ရှိကတူတာလူမှုကွန်ရက်ကနေပြောဆိုထားပါတယ်။တက်ဆက်စီနဲ့ကိုစားပြီးအောက်လွတ်တော်အမတ်ကျုပ်ကဆိုကလည်းတရင်မှာပေါ်ပြတ်ထားတဲ့အတိုင်းသာမှန်ခဲ့မယ်ဆိုရင်သမတ်ဆန်ယာယူကနှုတ်ထွက်ဖို့နဲ့ဒီလိုမှမဟုတ်ရင်တော့အရေးယူခံမှာဖြစ်တဲ့အကြောင်းလဲတူတာလူမှုကွန်ရက်ကနေပြောဆိုထားပါတယ်။